ရောညမုစလင်တွေဟာနိုင်ငံလူညုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့တမန်ပြောဆိုပြီးသူတို့ကိုခေါ်လုံဝင်ပေးထားတဲ့ပေါ်အိန္ဒိယနိုင်ငံဟိန္ဒူအမျိုးသားရေးဝါဒီအဖွဲ့ Rashtriya Swayamsevak Sangh RSS ရဲ့ GK မိုဟန်ဘဂွာကအိန္ဒိယဆိုရောက်ကိုစနေနေ့မှာတတိပြေပြောဆိုလိုက်ပါတယ်။ဒါသရောလို့ခေါ်တဲ့ဟိန္ဒူဘာသာရေးပွဲတော်ခါသမျှ RSS လူသားတွေကိုအစဉ်အလာအဖြစ်ပြောနေကြမင်းဝန်ထဲမှာဘဂွာကအဲ့လိုထည့်ပြောသွားတာပါ။လူရင်းရုပ်ကတွေဟာနိုင်ငံရဲ့လုပ်ကံချင်းတွေအတွက်ဝန်လို့ဝန်ပို့တခုလည်းဖြစ်နေတယ်လို့လက်ရဆုံးဝါဒီကောင်းဆောင်ဘဂဝါကဆိုပါတယ်။အိန္ဒိယနိုင်ငံမှာလူရင်းမွတ်စလင်4000နီးပါးရှိပါတယ်။အဲ့ဒီအထက်က1000ဝန်းနီးပါးကိုကုလသမဂ္ဂကဒုက္ခသည်တွေဖြစ်တိမှတ်ပြုထားပေမဲ့အိန္ဒိယနိုင်ငံကတော့အားလုံးကိုပြန်နှင်ထုတ်ချင်နေတာပါ။အိန္ဒိယဆိုတော့ကလည်းလူရင်းဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်လို့ပြောထားမှုပါတယ်။အော်တိုဘားလ3ရက်နေ့ကြာရင်အိန္ဒိယတရားရုံးချုပ်မှာဒီပြန်ပို့မယ်အစီအစဉ်နဲ့ပတ်သက်ပြီးနောက်တစ်ကြိမ်ကြားနာပွဲတစ်ခုလုပ်ဖို့ရှိသည်။အဲ့ဒါပြီးရင်တော့အိန္ဒိယမှာရှိနေတဲ့လူဝင်ဓာတ်ရဲ့အနာဂတ်ကံတမှာပုံပြီးရှင်းလင်းလာမှာဖြစ်ပါတယ်။ဒီမှာဆွေးရကတော့လူဝင်ညာဆိုတဲ့အခေါ်ကိုအတိအမှန်ပြုပဲရခိုင်ပြည်နယ်ကမွတ်စလင်ဝန်ဝိုင်းလို့ခေါ်ဆိုပြီးမြန်မာလူမှုအများစုကတော့ဘင်္ဂလီလို့ပြောဆိုသုံးဆဲကြပါတယ်။